allow the backward slide of rights and democracy to continue unchecked.
အခုချိန်မှာကမ္ဘာတစ်လွှားကဒီမိုကရေစီနိုင်ငံတွေအနေနဲ့ကြီးမားတဲ့အချိုးအကွေတစ်ခုကိုရောက်နေပြီးဒီမိုကရေစီကိုပြန်ပြီးအားသက်လောင်မလားဒါမှမဟုတ်ဒီမိုကရေစီကျဆင်းနေတဲ့အခြေအနေတွေကိုလက်လွတ်ထားမလားဆိုတာရွေးချယ်ရမယ့်အချိန်ရောက်နေပြီလို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြီးခဲ့တဲ့ဒီမိုကရေစီဆမ်မစ်ထိပ်သီးညီလာခံမှာပြောသွားပါတယ်ပြီးခဲ့တဲ့ပတ်ကကျင်းပပြီးစီးခဲ့တဲ့ဒီညီလာခံကိုအွန်လိုင်းကနေတက်ရောက်စကားပြောခဲ့တဲ့မြန်မာလူအခွင့်အရေးနဲ့အမျိုးသမီးရေးတက်ကြွလှုပ်ရှားသူမတ်မေဇဘယ်ဖြူကဒီညီလာခံမှာကမ္ဘာကောင်းဆောင်အနေနဲ့တက်ကြွလှုပ်ရှားသူတွေတက်ရောက်ဆွေးနွေးခဲ့တဲ့အကြောင်းတွေကိုအခုလိုပြောပြပါဗျ
။ဒီအမေရိကန်သမ္မတဂျိုးဘိုင်ဒန်ကနေပြီးတော့ဟိုဆွေဒန်နိုင်ငံဝန်ကြီးချုပ်နဲ့အတူတူပူးပေါင်းပြီးတော့လှုပ်ဆောင်တဲ့ဒီဆမ်မစ်မှာပထမအဦးဆုံးရက်အနေနဲ့ပေါ့အမျိုးသမီးတွေရဲ့အခြေအနေနဲ့ဒီဟိုဒီမိုကရေစီလှောက်ရှားမှုမှာအမျိုးသမီးတွေရဲ့ပါဝင်မှုနဲ့လက်ရှိမြန်မာနိုင်ငံမှာဒီတက်ကြွလှောက်ရှားသူအမျိုးသမီးခွင့်ရေးတက်ကြွလှောက်ရှားသူတယောက်အနေနဲ့ပေါ့ကြုံနေရတဲ့စိန်ခေါ်မှုတွေအခက်အခဲတွေကိုပါဝင်ဆွေးနွေးခဲ့ပါတယ်ရှင်အဓိကကတော့ဒီဟိုဒီမိုကရေစီဆိုတာကျွန်တော်တို့တွေကဟိုသူ့အနေနဲ့သူဖြစ်လာတာမဟုတ်ဘူးပေါ့နော်ဒါကိုကျွန်တော်တို့ကတိုက်ယူရမယ်ပြီးရဲ့အခါမှာဒီမိုကရေစီတည်တံ့ခိုင်မြဲဖို့အတွက်လည်းကျမတို့အားလုံးကဆက်လက်ပြီးတော့ပူးပေါင်းလှုပ်ဆောင်ရမယ်ဆိုတာကတော့ဒီသမ္မတဂျိုးဘိုင်ဒန်အနေနဲ့အဓိကပေးတဲ့ message ပေါ့နော်။နောက်ပြီးတော့ကျမအနေနဲ့အရန်ကိုဟိုသဘောကျတာကတော့ဒီနော်ဝေးဝန်ကြီးချုပ်ကပြောသွားခဲ့တယ်ပေါ့နော်။ဟိုအမျိုးသမီးတွေရဲ့ဒီ status ပေါ့အမျိုးသမီးတွေရဲ့အခြေအနေဟာဒီမိုကရေစီရဲ့အခြေအနေကိုညွှန်ပြနေရပဲပေါ့။အဲ့တော့အမျိုးသမီးအခွင့်အရေးနဲ့ပတ်သက်ပြီးတော့ကောင်းမွန်နေတဲ့နိုင်ငံတွေဟာဒီမိုကရေစီကောင်းမွန်တယ်လို့ပြောလို့ရတယ်လို့သူကဆိုလိုတာဖြစ်တယ်ပေါ့နော
်ဒီဒီမိုကရေစီထိပ်သီးညီလာခံကိုအွန်လိုင်းကနေတက်ရောက်မိန့်ခွန်းပြောခဲ့ကြတဲ့နိုင်ငံကောင်းဆောင်တွေတက်ကြွလှုပ်ရှားသူတွေနဲ့အရက်ဖတ်အဖွဲ့အစည်းကောင်းဆောင်တွေထဲမှာသတင်းမီဒီယာတွေရဲ့အံ့ဩစိုက်မှုကိုခံခဲ့ရတဲ့သူတို့ကတော့ဗင်နီဇွဲလားနိုင်ငံရဲ့အတိုက်ခံကောင်းဆောင်ဂွန်ဂွာဒိုပဲဖြစ်ပါတယ
် uno construir un frente unificado con enfoque multilateral
ကျွန်တော်တို့ဒီမိုကရေစီကိုကယ်တင်နိုင်မယ်လို့ယုံကြည်ပါတယ်အခုချိန်မှာအာဏာရှင်လူဆိုးလူမိုက်တွေဘက်ကအနိုင်ရနေပြီလို့တချို့ကထင်ကောင်းထင်ပါလိမ့်မယ်။ဒါပေမဲ့ဒီနေ့ညီလာခံကိုတက်ရောက်လာတဲ့ကဘာအရရကခေါင်းဆောင်တွေကိုမြင်ရတဲ့အခါမှဒီလိုထင်မြင်ချက်မမှန်ကန်ကြောင်းပြနေတယ်လို့ထင်ပါတယ်။ဒီမိုကရေစီဟာဘယ်တော့မှကျဆုံးမှာမဟုတ်ပါဘူး။ဒီအတွက်ကျွန်တော်တို့အားလုံးဝိုင်းပြီးကာကွယ်ဖို့လိုပါတယ်။ဒီလိုကာကွယ်တဲ့နေရာမှာလဲကြီးညာချက်ထုတ်ပြန်တာတဲ့ပိုပြီးတိကျခိုင်မာတဲ့လှုပ်ဆောင်မှုတွေလုပ်ကြဖို့အချိန်ရောက်နေပြီဖြစ်ပါတယ်။
ကမ္ဘာနိုင်ငံအနေနဲ့ဒီမိုကရေစီကိုကာကွယ်စားဖို့ကြိုးပမ်းရမှာပထမဆုံးအနေနဲ့အာဏာရှင်တွေကိုဖိအားပေးဆောင်ရွက်ဖို့နိုင်ငံရေးစီးပွားရေးလူမှုရေးကဏ္ဍပေါင်းစုံပါဝင်တဲ့ဒီမိုကရေစီတပ်ပေါင်းစုတစ်ခုတည်ဆောက်ဖို့လိုတယ်လို့သူကပြောသွားပါတယ်။ဒါအပြင်ဒုတိယအနေနဲ့အာဏာရှင်အစိုးရတွေရဲ့ပြစ်မှတ်ထားတိုက်ခိုက်ခံနေရတဲ့မြေပြင်ကလက်တွေ့အလုပ်လုပ်နေကြတဲ့လူခွင့်ရင်လှုပ်ရှားသူတွေဒီမိုကရေစီအင်အားစုတွေကိုအကာအကွယ်ပေးမဲ့နှီးစနစ်ရန်နေရာတွေဖန်တီးပေးဖို့လည်းလိုတဲ့အကြောင်းသူကပြောပါတယ်။ဒီအတိုက်ခံကောင်းဆောင်ဂွန်ဂွာဒိုဟာဗင်နီဇွဲလားနိုင်ငံရဲ့ဒီမိုကရေစီနှီးကြရွေးကောက်တင်မြောက်ခံထားတဲ့စစ်မှန်တဲ့ကောင်းဆောင်အဖြစ်ကမ္ဘာနိုင်ငံအများစုကအသိမှတ်ပြုခံထားသူဖြစ်ပါတယ်။ဗင်နီဇွဲလားနိုင်ငံမှာလက်ရှိအာဏာရသမ္မတနီကိုလတ်စ်မဒူရိုကတော့အာဏာသိမ်းထားတဲ့ကောင်းဆောင်ဖြစ်သတ်မှတ်ပြီးအသိမှတ်မပြုကြပါဘူး။ဗင်နီဇွဲလားနိုင်ငံမှာ2019ခုနှစ်သမ္မတရွေးကောက်ပွဲနောက်ပိုင်းဖြစ်ပေါ်လာတဲ့နိုင်ငံရေးအကျပ်တဲတွေကိုလေ့လာကြည့်မယ်ဆိုရင်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းမှုနောက်ပိုင်းဖြစ်လာမဲ့အဖြစ်အပျက်တွေရဲ့ရှေ့ပြေးနှိမ့်လာလို့ထင်ရလောက်အောင်တိုက်ဆိုင်မှုတွေရှိနေတာတွေ့နိုင်ပါတယ်။ဗင်နီဇွဲလားနိုင်ငံကိုကာလရှည်ကြာအုပ်ချုပ်ခဲ့တဲ့အာဏာရှင်ကောင်းဆောင်ဟူဂိုချားဗက်စ်ကွယ်လွန်ပြီးကြတဲ့ကနိုင်ငံရေးအခြေအနေမတည်ငြိမ်မှုတွေဇက်တိုက်ဖြစ်နေကြတာပါ။လက်ရှိချိန်မှာအနောက်နိုင်ငံတွေအများစုဖြစ်တဲ့နိုင်ငံပေါင်း60ကျော်ကအတိုက်ခံကောင်းဆောင်ဂွန်ဂွာဒိုကိုဗင်နီဇွဲလားနိုင်ငံရဲ့သမ္မတအဖြစ်အသိမှတ်ပြုထားကြပြီးတရုတ်ရုရှားဆီးရီးယားအီရန်တူရကီနဲ့ကျူဘာစတဲ့နိုင်ငံအချို့ကတော့အာဏာရသမ္မတမဒူရိုကိုလက်ခံအသိမှတ်ပြုထားကြပါတယ်တကယ်တော့ဗင်နီဇွဲလားနိုင်ငံကဖြစ်ပျက်တည်းဟာခုနောက်ပိုင်းကမ္ဘာရဲ့အမှဒီမိုကရေစီအစိုးရတွေဖြုတ်ချခံရပြီးအာဏာရှင်အစိုးရတွေတက်လာတဲ့ဖြစ်ရပ်တော်တော်များများတွေကတစ်ခုသာဖြစ်ပါတယ်ဒီနေ့ကမ္ဘာပေါ်မှာအာဏာရှင်နိုင်ငံအရေးအတွက်တိုးပွားလာရုံမကပဲရှိနေပြီးအာဏာရှင်နိုင်ငံတွေကလည်းအဖက်ဖက်ကနေအင်အားကြီးထွားလာနေတဲ့အခြေအနေတွေကြောင့်အကောင်းဆုံးနိုင်ငံရေးစနစ်လို့ကြေကြေပြန့်ပြန့်လက်ခံယုံကြည်ထားကြတဲ့ဒီမိုကရေစီစနစ်ရဲ့အကျပိုင်းကိုရောက်နေပြီလားလို့စိုးရိမ်ပူပန်မှုတွေရှိနေပါတယ်။အခုနဲ့ဒီမိုကရေစီထိပ်သီးညီလာခံကိုတက်ရောက်ခဲ့ကြတဲ့ကမ္ဘာကောင်းဆောင်အနေနဲ့ဒီမိုကရေစီရေးလှုပ်ရှားသူတွေကတော့အုပ်ချုပ်သူအစိုးရကိုလူမှုဆန္ဒနဲ့ရွေးကောက်တင်မြှောက်တဲ့ဒီမိုကရေစီစနစ်ဟာ ဘယ်တော့မှကြဆုံးမှာမဟုတ်ဘူးလို့အတည်ပြုပြောကြားသွားကြတဲ့အကြောင်းအခုတစ်ပတ်သမိုင်းနေ့ကပြစုပန်စီစဉ်ကနေတင်ဆက်လိုက်ရပါတယ်ခင်ဗျာ။